မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းပြီးဒေါ်စန်းစုကြည်ဦးဆောင်တဲ့အရတအစိုးရအဖွဲ့ကိုဖျောက်ချခဲ့တဲ့နောက်မြန်မာရေအားဖြင့်စီမံကိန်းဆိုင်ရာဖွံ့ဖြိုးရေးအတွက်ပါဝင်ဆောင်ရွက်နေတဲ့ပြင်သစ်ဆိုင်ရာလုပ်ငန်းအဖွဲ့ EDF ကသူ့ရဲ့လုပ်ငန်းတွေကိုဆန့်ကျင်လိုက်တယ်လို့တောက်ကြနေမှာအတူတူပြောဆိုပါတယ်February 1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမြန်မာနိုင်ငံတွင်လူခွင့်ဆိုင်ရာစိုးရိမ်မှုတွေကြောင့်သူတို့ပါဝင်ဆောင်ရွက်နေတဲ့ရွှေလီ3ရေအားဖြင့်စီမံကိန်းကိုရပ်ဆိုင်ထားဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ EDF ပြောကင်ကမတ်လ19ရက်နေ့က Justice for Myanmar NGO အဖွဲ့အစည်းကိုပေးပို့တဲ့စာမှာဖော်ပြထားပါတယ်။ဒါပြင်သူတို့အဖွဲ့အစည်းနဲ့မြန်မာနိုင်ငံရဲ့အခြေအနေကိုပြင်သစ်နဲ့ EU ဥရောပသမဂ္ဂအာဏာပိုင်တွေနဲ့လက်တွဲပြီးအနီးကစောင့်ကြည့်နေကြောင်းလည်းပြောပါတယ်။ပြင်သစ်အစိုးရအများစုပိုင်ဆိုင်တဲ့EDF ဆိုင်ရာလုံခြုံအဖွဲ့အခုလိုပြောကြားချက်ကိုကြိုဆိုကြောင်း Justice for Myanmar ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရင်းချင်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေမလုပ်ဖို့အတွက်အနောက်နိုင်ငံတွေကတိုက်တွန်းနေတဲ့ကြားစာပဲမြန်မာအာဏာပိုင်တွေကဆက်လက်လှုပ်ဆောင်နေတာကြောင့်အခုဆိုဖြိုခွဲမှုတွေအတွင်းတိဆောက်ရသူက235ယောက်ကျော်နေပြီလို့ AAPBB အကြမ်းသားများကကိုယ်စီစောင့်ရှောက်ရေးအဖွဲ့ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။